မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးလူနာသေလေးဦးကိုထပ်မံအတည်ပြုလိုက်တဲ့အတွက်အခုဆိုရင်စုစုပေါင်း230ကျော်သွားပါပြီ။ဇွန်လ2ရက်နေ့ညပိုင်းမှာတက်ခွဲစစ်ဆေးပြီးစီးခဲ့တဲ့နမူနာပေါင်း882ခုမှာအတည်ပြုလူနာသေလေးဦးတွေ့ရှိခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့အင်္ဂါနေ့ည8:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အတည်ပြုလူနာသေလေးဦးမှာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့သူရန်ကုန်တိုင်းကအမျိုးသမီးတဦး၊တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ရှမ်းပြည်နယ်ကြောင်ပိုင်းရွာငယ်မျိုးကအမျိုးသားတဦးနဲ့မလေးရှားကိုတွားရောက်ခဲ့သူချင်းပြည်နယ်မင်းတပ်မျိုးကအမျိုးသားတူဖြစ်ပြီးအတွားလာကန့်သက်ခံထားသူတွေဖြစ်ပါတယ်။ကျန်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မျိုးကလူနာအမျိုးသမီးတူကတော့ခီးသွွားရာဇဝင်မရှိသလိုအတွားလာကန့်သက်ထားခြင်းရှိမရှိလဲဖော်ပြမထားပါဘူး။သူတို့ကိုဝေဘာကြီးထူးခုစေယုံဆက်ဆံထုံးပြည်သူစေယုံကြီးမူဆယ်ခရိုင်ပြည်သူစေယုံနဲ့ဟာခါပြည်သူစေယုံကြီးတွေမှာစေကူတမှုခံယူစေမှာဖြစ်တယ်လို့ကျန်းမာရေးဌာနကြေညာချက်မှာဖော်ပြထားပါတယ်။တစ်တလုံးမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်အတည်ပြုလူနာ232ဦးရှိပါတယ်။အတည်ပြုလူနာရေထဲမှာနှစ်ကြိမ်ဆက်တိုက်ပိုးမတွေ့သူ143ဦးနဲ့သေဆုံးသူ6ဦးရှိပါတယ်ရှင်။